နိုင်ငံတော်တမင်ငံပုတ်ကူတော်အောင်ဆန်းစုကြည်ကနေဦးဆောင်ခြင်းပါမယ်21ရာစုပင်လုံးတတိယစီအဝေးမှာဂန္ဓာအလိုက်ကြိုတင်ပြင်ဆင်ဆွေးနွေးနိုင်ဖို့အပြစ်ရ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်အဖွဲ့၈ဖွဲ့ကနေထိုင်းနိုင်ငံမှာအစီအွေကျင်းပခဲ့ပါတယ်အပြစ်ရဖွဲ့၈ဖွဲ့အနေနဲ့ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းသွားမှာဖြစ်တယ်လို့လည်းအပြစ်ရခေါင်းဆောင်တွေကပြောပါတယ်ဒီတောင်းပြေစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
အပြစ်ရ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကန်ဖွဲ့၈ဖွဲ့ကနေလမ်းမဲ့ပြည်ထောင်စုငင်းချင်းရေးညီလာခံကော23ရာစုပင်လုံတတိယကျင်းစည်းဝေးအတွက်ကြိုတင်ပြင်ဆင်မှုဆိုင်ရာစည်းဝေးကိုထိုင်းနိုင်ငံချင်းမမြို့မှာကျင်းပခဲ့တာဒီကနေ့ပါဆို၂ရက်ရှိပြီဖြစ်ပါတယ်ဒီကနေ့စည်းဝေးရအချိန်တွေကိုတော့ပို့မျိုးရလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌခုံမြင့်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့အဓိကဒီနေ့ဆွေးနွေးတာကတော့ဒီတတိယပင်လုံအစည်းအဝေးအတွက်ကိုကျွန်တော်တို့ကြိုတင်ပြင်ဆင်မှုကိစ္စတွေအဓိကထားပြီးဆွေးနွေးကြတာ။ကျွန်တော်တို့ကဆွေးနွေးဖို့အတွက်ဌာနအလိုက်ကြိုတင်ပြင်ဆင်ရရှိတာတွေကိုပြင်ဆင်မှာဖြစ်ပါတယ
်။အပြစ်ရ NCAS EAO အဖွဲ့တွေကလည်းပြည်ထောင်စုငင်းချင်းရေးညီလာခံမှာတင်ပြမဲ့ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍ၊မြေယာဉ်နဲ့သဘာဝပတ်ဝန်းကျင်ကဏ္ဍနဲ့လုံခြုံရေးကဏ္ဍတို့ကိုအသေးစိတ်ပြန်လည်ဆွေးနွေးသွားမယ်လို့သူကဆိုပါတယ်။အပြစ်ရဖွဲ့၈ဖွဲ့အနေနဲ့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းသွားမှာဖြစ်ပြီးလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှန်နေတဲ့ဖွဲ့တွေဟာမိမိတို့ကင်ဆွဲတဲ့နိုင်ငံရေးယူဆနဲ့သက်ဆိုင်နေတယ်လို့လည်းခွန်မြင့်ထွန်းကပြောပါတယ
်ဒီ NCA မှာအပေါင်းပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့သွားနိုင်ရတော့အဓိကအကြံချေတာချက်ဖြစ်ပါတယ် NCA လမ်းကြောင်းတိုင်းတော့ဒီရက်ပြီးပြီးတော့ကျွန်တော်တို့သွားတယ်ကျွန်တော်တို့အခုလက်မှတ်ရေးဆိုကြတဲ့အဖွဲ့၈ဖွဲ့နဲ့ကျိုးရတပ်ဖွဲ့သဘောထားဖြစ်ပါတယ်အကျိုးတော့သဘောထားတွေကတော့ NCA လမ်းကြောင်းအလုံးမဖြစ်ဘူး NCA မဟုတ်တဲ့ခြားလမ်းကြောင်းသွားမယ်ဆိုတဲ့အယူဆအဲ့တော့ဒီနေ့တိုက်ပွဲကိုဖြစ်ပြနေတဲ့အခြေအနေတွေကလည်းအဲ့ဒီမိမိတို့ကန့်ကျဲတဲ့နိုင်ငံရေးအယူဆတွေအခြေအနေတွေလည်းဆက်ဆိုင်နေလို့ကျွန်တော်တို့ကတော့မြင်ပါတယ
်မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့အဖွဲ့၈ဖွဲ့နဲ့သာ NCA လက်မှတ်ရေးထိုးနိုင်ပြီးကျန်ရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးသလိုကချင်းမြင်းနယ်၊ရှမ်းမြင်းနယ်၊ချင်းမြင်းနယ်တို့မှာတိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပွားနေခဲ့တာပါ။ NCA လမ်းကြောင်းမှာအားနည်းချက်တွေရှိပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အသူတကွလက်သွဲပြီးအချင်းယူပြင်ဆင်ဖို့လိုအပ်တယ်လို့လည်းခုံမြင့်ထွန်းကတိုက်တွန်းထားပါဗျ။လက်ရှိမြန်မာတပ်မတော်နဲ့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးပဋိပက္ခဖြစ်ပွားနေပေမဲ့လည်းလမ်းမဲ့ဇန်နဝါရီလကုန်လောက်မှာပြည်ထောင်စုငင်းချမ်းရေးညီလာခံကော23ရာစုပင်လုံတတိယကျင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေအတွက်အားကောင်းတဲ့ပြင်ဆင်မှုကိုလှုပ်ရှားဖို့ကိုလည်း KNU ကမျိုးရာစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအစည်းအဝေးဖွဲ့ပွဲမှာတိုက်တွန်းထားပါတယ်
။အကောင်ကြီးတရားမျှတတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့ကြိုးစားကြရမှာဖြစ်ပါတယ်။ဆွေးနွေးရမယ့်အကြောင်းအရာတွေကိုပြင်ဆင်ရမယ့်အပိုင်းမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုပုံညွတ်တဲ့အခြေခံမူတွေကိုတင်ပြချဖို့လက်တွေ့ကာလနဲ့အနာဂတ်မှာလည်းပြုပြင်ဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုတင်ပြဆွေးနွေးသွားဖို့လိုအပ်ပါတယ်ကျွန်တော်တို့ရှင်းဖွဲ့ရဲ့မတူကွဲမှုကနေဘုံသဘောတရားမှာတစ်ဖက်ကဆွေးနွေးဖက်တွေနဲ့ညှိနှိုင်းမှုလောက်ဆောင်ရာအောင်မြင်ခြင်းနဲ့ဆိုရင်ပြင်ဆင်မှုကောင်းကောင်းနဲ့အခြေယူဖို့ဒီမှာကပဲဆွေးနွေးညှိနှိုင်းမှုအတက်ပညာရှိရမှာလည်းဖြစ်ပါတယ်
NCA အပြည့်ရတိုင်းဒေသလက်နက်ကန်ရှစ်ဖွဲ့ခေါင်းဆောင်တွေကလည်းဒီဇင်ဘာလ14ရက်နေ့ကနေ18ရက်နေ့ထိအစည်းအဝေးဆက်ဆံကျင်းပသွားမှာဖြစ်ပါတယ်။တနင်္ဂနွေလုံးပြည်ကတက်ကတ်မှုရက်စိတ်ရေးသဘောတူစာချုပ် NCA ကိုတိုင်းဒေသလက်နက်ကန်အဖွဲ့ရှစ်ဖွဲ့ဖြစ်တဲ့ GNU ကရင်မျိုးရာစီယုံဒီမိုကရေစီကျူးပြုတ်ကရင်တပ်မတော် TKPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အစရှိတဲ့ဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ NCA အပြစ်ရလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ